ဟုတ်ကဲ့ဦးကိုကိုကြီးခင်ဗျမကြခင်ကဒီအမေရိကန်ပြည်ထောင်စုလာသွားတဲ့ခီးစဉ်လေးကျွန်တော်တို့နည်းနည်းပြောပြအောင်ခင်ဗ
ျ USIP ပေါ့ United States Institute of Peace အဲ့ဒီကနေပြီးတော့ဒီတရားဥပဒေစိုးမိုးရေးနဲ့ပတ်သက်တဲ့ဒီနယ်ပယ်မှာလက်တွေ့ဆောင်ရွက်မဲ့သူတွေကိုအလို့ယုံဆွေးနွေးပွဲပေါ့လေဒီတင်နန်းလေးကျွန်တော်တို့လာတာပါအစီကတော့ဒီတရားဥပဒေစိုးမိုးရေးနဲ့ပတ်သက်ပြီးတော့နိုင်ငံတကာနိုင်ငံမှာရှိနေတဲ့ဒလိထုံတန်းဥပဒေတွေရှိတယ်နောက်နိုင်ငံတကာဥပဒေတွေရှိတယ်နောက်တကလူခွင့်ရေးဆိုင်ရာဥပဒေတွေရှိတယ်ဒီဟာတွေကိုလက်တွေ့ကျင့်သုံးတဲ့သူတွေရဲ့အခန်းကဏ္ဍပေါ့အဲဒီမှာရဲတွေတရားသူကြီးတွေအရသက်အဖွဲ့အစည်းတွေရဲ့အခန်းကဏ္ဍတွေဆိုတော့အဲ့ဒါတွေကိုပါကျွန်တော်တို့တောက်လျှောက်ပေါ့လေနောက်တကဒီလုံခြုံရေးနဲ့ပတ်သက်တဲ့ကပ်ဖွဲ့တွေပြုပြင်ပြောင်းလဲတဲ့ကိစ္စဒီနောက်တကပြည်ပကဖြစ်တဲ့နေရာတွေမှာပြည်ပကဖြစ်ပြီးလို့ဥပဒေသူမွေပြန်လဲတိဆောက်တဲ့အခါမှာကျွန်တော်တို့ကြုံတွေ့ရနိုင်တဲ့ပြဿနာတွေအဲ့ဒါတွေကိုနမူနာပုံစံလေးတွေနဲ့ချပြပြီးတော့အပြန်အလှန်ဆွေးနွေးတာမျိုးတွေအစားရှိစေချင်အဲ့ဒါတွေကိုတောက်လျှောက်ကျွန်တော်တို့လုပ်ခဲ့ရပါတယ်
။ဟုတ်ကဲ့ဥက္ကိုကြီးခင်ဗျအခုအဲ့တော့ဥက္ကိုကြီးအမြင်နဲ့ဆိုရင်လက်ရှိမြန်မာပြည်ရဲ့တရားဥပဒေစိုးမိုးရေးနဲ့ပတ်သက်ပြီးဘယ်လိုများဝေဖန်နိုင်မလဲခင်ဗျ။အ
ဲ့တော့ကျွန်တော်တို့ဒီမှာကတော့တရားဥပဒေစိုးမိုးရေးဆိုတာကဟိုပုံဝင်လင်းပြောရင်စကလုံးအနေနဲ့ပြောနေဆိုနေကြတာပဲရှိတယ်။အဲ့တော့လက်တွေ့အကောင့်ထဲပေါ်ဖို့ကတော့ဥပဒေပြုတဲ့အပိုင်းမှာရောနောက်တကဒီတည်စဲဥပဒေတွေကိုသုံးသပ်တာဟိုပြင်ဆင်တဲ့နာရီချက်သိမ်းတဲ့နာရီအဲ့ဒါတွေကိုလုပ်ရမယ်အပိုင်းနောက်တစ်ခုကအဲ့ဒီတရားဥပဒေကိုလက်တွေ့ကျင့်သုံးတဲ့အဖွဲ့အစည်းတွေတရားဥပဒေကိုထိန်းသိမ်းစောင့်ရှောက်ရမယ်အဖွဲ့အစည်းတွေအခန်းကဏ္ဍနောက်ဒီပြည်သူတွေကြားထဲမှာဥပဒေနဲ့ပတ်သက်တဲ့ဘူတုတတိုးပွားလာအောင်ကျေပြန့်လာအောင်လုပ်ရမယ်အခန်းကဏ္ဍအစကြီးတဲ့ချင်းဟိုပြောရရင်အစအဆုံးပေါ့ကျွန်တော်တို့လုပ်ရမှာတွေကတော့တပုံကြီးပါပဲခင်ဗျ
ဟုတ်ကဲ့ဦးကိုကြီးခင်ဗျဒီအပိုင်းမှာဦးကိုကြီးကဖွဲ့စည်းအုပ်ချုပ်ပုံပြင်ဆင်ရေးတဲ့နားလည်မှုတိစောက်ရေးပိုအရေးကြီးတဲ့ဆိုပြီးဒီစကားတချို့တွေအပြင်မှာထွက်လာတယ်ဟိုကျွန်တော်တို့နားလည်အောင်နည်းနည်းရှင်းပြပါလားခင်ဗျဟ
ိုအရင်ဆုံးပြောချင်တာကဒီ2008ဖွဲ့စည်းပုံခြေခံဥပဒေနဲ့ပတ်သက်လို့ဒါကျွန်တော်တို့ရဲ့သဘောထားကိုအရင်ဆုံးကျွန်တော်ပြောချင်တယ်ဒီဖွဲ့စည်းပုံခြေခံဥပဒေရေးဆွဲတဲ့ကာလမှာကတည်းကဒီတသက်သက်ရေးဆွဲတဲ့ဟာကိုကျွန်တော်တို့လက်မခံဘူးဒီထက်မှဒီမိုကရေစီမဆန်တဲ့မကိုင်းညီတဲ့အချက်တွေပါနေတာတွေနဲ့ပတ်သက်ပြီးတော့ကြောင်မဲ့ကျွန်တော်တို့ထောက်ပြဝေဖန်ခဲ့တယ်ကန့်ကွက်ခဲ့တယ်အဲ့ဒါကြောင့်လည်းကျွန်တော်တို့တွေအားလုံးစစ်ဆေးခြင်းမျိုးဆက်တွေအဖမ်းခံခဲ့ရတယ်အဲ့တော့ခုချိန်ထိလည်းဒီဖွဲ့စည်းပုံခြေလှမ်းဥပဒေကိုကျွန်တော်တို့လက်ခံတယ်လို့ကာယကံမြောက်ရောဟာလာကျွန်တော်တို့ဘယ်တုန်းကမှကျွန်တော်တို့ပြောဆိုခဲ့တာမရှိဘူးဆိုတော့ကဒီဖွဲ့စည်းပုံခြေလှမ်းဥပဒေဟာနိုင်ငံရဲ့ကြေညာတွေကိုဖြည့်ရှင်းနိုင်တာမရှိဘူးအလားတည်ရှင်းနိုင်မှာမဟုတ်ဘူးဒါကြောင့်မို့လို့ပြီးခဲ့တဲ့ခြေလေးလုံးငွေတူအခမ်းအနားမှာဒီဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးသွင်းမှုအသိရေးဆွဲရေးဆိုတာကိုကျွန်တော်တို့အားလုံးတက်ရောက်လာတဲ့နိုင်ငံရေးအင်အားစုတွေအားလုံးသဘောညီကျွန်တော်တို့ဆုံးဖြတ်ထားပြီးသားဖြစ်တယ်နောက်တစ်ခုကအဲ့လိုပြင်ဆင်တဲ့နေရာမှာနိုင်ငံရေးအရအားလုံးပါဝင်တဲ့တွေ့ဆုံဆွေးနွေးပွဲညီလာခံကြီးတစ်ခုကျင်းပဖို့ဆိုတဲ့ကိစ္စကိုလည်းကျွန်တော်တို့ဆုံးဖြတ်ထားတယ်ဆိုတော့အဲ့ဒီမှာမှငွေတူဆုံးဖြတ်ချက်ကိုကျွန်တော်တို့ပြန်ကြည့်ရင်တွေ့ဆုံဆွေးနွေးတဲ့ညီလာခံကြီးတစ်ခုနဲ့ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးဆိုတာကိုကျွန်တော်တို့တိတိလင်းလင်းဆုံးဖြတ်ထားတာဖြစ်တဲ့အတွက်ကြောင့်တွေ့ဆုံဆွေးနွေးရေးဆိုတာဟာနားလည်မှုယုံကြည်မှုတည်ဆောက်ရေးပဲအဲဒီလိုတည်ဆောက်မှသာလျှင်ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်နိုင်မယ်ဆိုတာကိုကျွန်တော်တို့လူသိရှင်သာထုတ်ပြန်ထားပြီးဖြစ်ပါတယ်အဲတော့ကျွန်တော်တို့ကနိုင်ငံရေးကိုသေသေးချာချာလေးလေးနက်နက်လေ့လာဖို့နားလည်အောင်စူးစမ်းဖို့တော့လိုတယ်အဲတော့ယုံကြည်မှုတည်ဆောက်တာကိုမလုပ်ဘဲနဲ့ဖွဲ့စည်းပုံခြေခံဥပဒေကိုပြင်ဆင်နိုင်သလားအဲ့တော့ဖွဲ့စည်းပုံခြေခံဥပဒေပြင်ကအဓိကယုံကြည်မှုတိစောက်တာကဒုတိယလို့ဒါနောက်မှလိုရမယ်သိစားလို့အဲ့ဒါလို့လူတွေကနားလည်နေတယ်ဆိုရင်တော့နိုင်ငံရေးကိုနက်နက်ဆိုင်ဆိုင်လေ့လာတာမျိုးနားလည်အောင်စူးစမ်းတာမျိုးမရှိဘူးလို့ကျွန်တော်ကတော့ပြောရလိမ့်မယ်အဲ့တော့တစ်ဖက်ကလည်းပဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလူမှုဆန္ဒခံယူပွဲဆိုပြီးတော့ကျွန်တော်တို့ရှောက်လုပ်ထားတာရှိတယ်နောက်ဆုံးဆုံးဖြတ်ချက်ကပါလဲဆိုတော့ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးပဲလို့ဆုံးဖြတ်ထားတယ်အဲ့တော့ပြင်ဆင်ရေးလို့ဆုံးဖြတ်ထားတာဟာလောလောဆယ်မှာတော့လက်ရှိဖွဲ့စည်းပုံခြေခံဥပဒေကိုလက်ခံထားတယ်ဆိုတဲ့သဘောတရားတယ်။အဲ့တော့ဖွဲ့စည်းပုံခြေခံဥပဒေကိုပြင်ဆင်မယ်ဆိုရင်တည်စဲဖွဲ့စည်းပုံခြေခံဥပဒေမှာပါတဲ့ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးလုံထုံးလုံနည်းများအတိုင်းပြင်ဆင်ရမယ်လို့လက်ခံထားတယ်ဆိုတဲ့သဘောတရားတယ်။အဲ့ဒါဆိုရင်ဖွဲ့စည်းပုံခြေခံဥပဒေပြင်ဖို့အတွက်ပုံမှန်တွေညာနဲ့ချီပြီးပြောနေစိုးနေကြတဲ့အားလုံးဟာလက်တွေ့မှာဘယ်လိုပြင်ရမလဲဆိုတော့85ရာခိုင်နှုန်းကျော်အောင်စီယုံရမယ်ဘုံဘုံ85ရာခိုင်နှုန်းကျော်ကထောက်ခံလာအောင်တနည်းနည်းနဲ့စူးစမ်းရမယ်အဲ့ အဲ့လိုပြင်ဆင်နိုင်မှုအတွက်85ရာခိုင်နှုန်းကျော်ရဲ့ထောက်ခံမှုရအောင်ယုံကြည်မှုတည်ဆောက်ရမယ်။နောက်တစ်ခုကဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုတဲ့အခါမှာပြည်သူတွေဓာတ်ထဲမှာရှင်းလင်းနဲ့တက်သားတဲ့နားလည်မှုပေါ်တည်င်းစကားကိုကျွန်တော်တို့နိုင်ငံရေးကောင်းဆောင်တွေကပေးဖို့လိုတယ်။ဥပဒေတရားကြိုတွေလျှောက်ပြီးတော့ပြောနေတဲ့ကိစ္စတွေဟာအဲ့ဒါတွေအလုံးကိုတထိုင်ထဲမှာ2015မတိုင်ခင်မှာပြင်ဆင်နိုင်လိမ့်မယ်လို့ပြည်သူတွေကသဘောပေါက်နေလို့ရှိရင်အဲ့ဒါလေကျွန်တော်တို့ကအဲ့ဒါမှားယွင်းတဲ့သတင်းစကားဖြစ်တယ်။တကယ်ကဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုတာဟာဟိုလုပ်ငန်းစဉ်ကြီးဖြစ်တယ်။ဒီ15မတိုင်ခင်မှာဘလောက်ပမာဏကိုပြင်ဖို့ကြိုးစားမလဲ။အဲ့ဒါဘလောက်ပမာဏကိုပြင်မှလက်ခံမလဲဆိုတာကနိုင်ငံရေးဆုံးဖြတ်ချက်ဖြစ်တယ်။15အလွန်ဟိုဘက်ပိုင်းမှာလည်းဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုဆက်ပြီးကြိုးစားနေရအောင်ပါပဲ။အဲ့တော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဟာလုပ်ငန်းစဉ်ကြီးဖြစ်တယ်ဆိုတာကိုလူလူကိုနားလည်အောင်ကျွန်တော်တို့ကရှင်းရှင်းလင်းလင်းအသိပေးဖို့လို့
ဟုတ်ကဲ့ဥက္ကိုကြီးခင်ဗျလက်ရှိမြန်မာနိုင်ငံရဲ့ဒီအတိုက်ခံအင်အားစုအတွင်းညီညွတ်ရေးကိုကျွန်တော်အတူတူကြီးဘလို့မြင်တယ်လဲသိပြစီခင်ဗ
ျကျွန်တော်ပြောချင်တာကတော့ယုံကြည်မှုတည်ဆောက်ရေးဆိုတာစစ်တမ်းနဲ့တင်မဟုတ်ဘူးကျွန်တော်တို့ဒီမိုကရေစီအင်အားစုအချင်းချင်းဓာတ်ထဲမှာလည်းယုံကြည်မှုတည်ဆောက်ဖို့လိုတယ်တိုင်းရင်းသားအင်အားစုတွေနဲ့ကျွန်တော်တို့ခလာတီမကဒီဒီမိုကရေစီအင်အားစုတွေနဲ့ဓာတ်ထဲမှာလည်းယုံကြည်မှုတည်ဆောက်ဖို့လိုတယ်အဲ့ဒါကိုတောင်းနေတယောက်ကျွန်တော်တို့ကဟာကျွန်တော်တို့ဘလောက်ဟိုတောက်ကိုတောက်နားလဲပါတယ်ဟာလာတန်းတူညီမျှရေးတွေဆိုတာတွေကိုတကလုံးတက်တက်နဲ့မဟုတ်ပဲနဲ့ဥပမာချင်း2015အလွန်လွတ်တော်အခင်းကျင်းမှာကျွန်တော်တို့အင်အားစုတွေကြားထဲမှာနားလည်မှုတည်ဆောက်ပြီးယုံကြည်မှုတည်ဆောက်ပြီးတော့ဒီရွေးကောက်ပွဲကိုဖြတ်မယ်ဆိုရင်လာမယ့်လွတ်တော်အခင်းကျင်းမှာလည်းကျွန်တော်တို့အင်အားစုတွေအားလုံးတည်တည်ပြန့်ပြန့်ပါဝင်တဲ့စုစည်းညီညွတ်တဲ့လွတ်တော်အင်အားစုကြီးတစ်ခုကိုရမယ်လွတ်တော်ပြင်ပမှာလည်းပဲကျွန်တော်တို့ဟာလာယုံကြည်မှုတည်ဆောက်တဲ့ဆွေးနွေးပွဲတွေညှိနှိုင်းမှုတွေအပြန်အလှန်သဘောထားရယူတာတွေကိုလှုပ်သွားမှသာလျှင်စစ်တပ်အပါအဝင်ကျွန်တော်တို့ဒီတိုင်းရင်းသားအားလုံးဒီမိုကရေစီအင်အားစုတွေအားလုံးကြားထဲမှာယုံကြည်နဲ့နားလည်တဲ့နိုင်ငံရေးအခြေအနေတစ်ခုကိုရမယ်။အဲ့ဒါလို့မဟုတ်ဘူးဆိုရင်တော့ကျွန်တော်တို့နိုင်ငံရဲ့အခြေအနေဟာစိုးရင်စရာအခြေအနေမှာရှိတယ်လို့ကျွန်တော်အဲ့လိုပဲပြောချင်တယ်
။ဥက္ကိုကြီးခင်ဗျာကျေးဇူးအထူးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါကျေးဇူးပါခင်ဗျာ။